ပြင်သစ်နိုင်ငံ Paris Mural ကဆောင်စည်းလီစီလက်မကြီးတစ်လျှောက်အသားစီးတွေချိုးဖျက်ပြီးတော့ဝင်လာတဲ့ဆန္ဒပြသူတွေကိုအဓိကယုံနေနေရဲတွေကမျက်ရည်ကိုဘုံတွေမိသက်ပိုက်တွေတုံးပြီးတော့ဒီကနေ့ဖြိုခွဲခဲ့ပါတယ်။အခုခါမှာဆန္ဒပြသူ100ကျော်ကိုထိန်းသိမ်းထားပြီးတော့ရဲလုံခြုံရေး6ဦးနဲ့ဆန္ဒပြသူ14ဦးတန်ရာရထားတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဆန္ဒပြသူတချို့ဟာနာမည်ကျော် Arc de Triomphe မဟုတ်ဦးကြီးအနီးမှာတစ်သားစရာတွေနဲ့တခြားပစ္စည်းတွေပုံပြီးတော့လည်းမီးရှို့ခဲ့ကြပါသေးတယ်။လောင်စာဆီအခွန်တိုးမြင့်ပြီးတော့နေထိုင်မှုစရိတ်ကြီးမြင့်လာတာကြောင့်ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကိုဒီသတင်းပတ်တွေအတွင်းတတိယအကြိမ်မြောက်ဆန္ဒပြကြတာပါ။အခုခါမှာတော့ရှောင်းစီလီစီလန်တစ်လျှောက်ကယထာဘူရာယုံတွေကိုပိတ်ထားတယ်လို့သတင်းတွေမှာဖော်ပြပါတယ်။လန်ဆောက်လုပ်ရေးလုပ်သားတွေလုပ်ငန်းခွင်အတွင်းတခြားသူတွေကမြင်သာသတိပြုမိအောင်ဝစ်ဆင်လေးရှိတဲ့အဝါရောင်တောက်တောက်လက်ပြတ်အင်ဂျီကိုတော့ဆန္ဒပြသူအများစုဝစ်ဆင်ထားကြတာပါ။လူငယ်ရဲ့သတင်းပတ်အတွင်းဆန္ဒပြမှုတွေမှာတော့ရဲရင်နဲ့ဆန္ဒပြသူတွေကြားယုံရင်ဆန်ခတ်ဖြစ်ခဲ့တာကြောင့်1968ခုနှစ်ကမငြိမ်သက်မှုမျိုးကိုအမှတ်ရစေခဲ့တယ်လို့ဆိုပါတယ်။လူငယ်ရဲ့သတင်းပတ်အတွင်းဒီ Paris ဆန္ဒပြပွဲတွေမှာလူပေါင်း 8,000 လောက်ပါဝင်ခဲ့တယ်လို့တနိုင်ငံလုံးမှာတော့လူပေါင်း 3,000 ကျော်ပါဝင်ခဲ့တယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။သမ္မတမက်ခရွန်ကတော့တွင်းထွက်လောင်စာဆီပေါ်မီကိုအားထားနေတာတွေကိုရှော့ချဖို့နဲ့ပြန်ပြင်းပြင်းစွန့်ရင်အသုံးပြုနိုင်ရေးကြိုးပမ်းတဲ့စီမံကိန်းတွေမှာရန်ငွေပို့ချထားပေးနိုင်ဖို့အခုလိုအခွန်တိုးကောက်တာဖြစ်တယ်လို့ကောက်ွယ်ပြောကြပါရခင်ဗျာ